ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း600နီးပါးထိရှိလာနေကြောင်းတနင်္ဂနွေနေ့ကကြေညာပါရယ်ထိုင်းကျမ်းမာရေးဝန်ကြီးဌာနကကြေညာချက်မှာအဓိကကူးစက်ခံရတာဘန်ကောက်မြို့တော်မှာဖြစ်ပြီးမြို့သူမြို့သားတွေအနေနဲ့နိုင်ငံအနှံ့ဒီဗိုင်းရပ်စ်ပိုပြန့်ပွားသွားတာမျိုးမဖြစ်အောင်ဒီမြို့ကနေပြီးတော့ခရီးဝေးမထွက်ကြဖို့သတိပေးထားပါတယ်ဗိုင်းရပ်စ်ကူးစက်နိုင်ခြေများပုံရတဲ့လက်ဝဲယုံတွေနဲ့ night club တွေမှာတင်းကျပ်တဲ့စီမင်းကန့်သတ်ချက်တွေထုတ်ပြန်ပါတယ်ဈေးဝယ်စင်တာကြီးတွေနဲ့အလှပြင်ဆိုင်တွေကစလို့ခေါက်ကွင်းနဲ့ရေကူးကန်တွေအထိလူအများသွားလာတဲ့နေရာတွေကိုလည်းပိတ်ပါတယ်ဒီဒေသခံတွေကလည်းအခုလိုသွာလာပိတ်ပင်မှာကိုစိုးရင်ပြီးတော့ဒီသတင်းဘက်ပိတ်ရက်တွေမှာအစားအစာတွေကိုဝယ်ယူစုဆောင်ခဲ့ကြပါတယ်။တည်ယူပို့ဆောင်ရေးလမ်းတွေကိုလည်းရှော့ချထားပါတယ်။ Thai Lion Air လေကြောင်းလိုင်းကသူ့ရဲ့ခီးစဉ်အလုံးကိုဖျက်သိမ်းလိုက်တယ်လို့ Bangkok Airways နဲ့ Thai Air Asia တို့ကလည်းနိုင်ငံတကာလေကြောင်းလိုင်းခီးစဉ်တွေဖျက်သိမ်းခဲ့ပါတယ်။ Thai နိုင်ငံမြောက်ပိုင်းမြန်မာနဲ့နယ်ချင်းထိစပ်နေတဲ့ချင်းရိုင်မြို့မှာဆိုရင်လည်း Thai နဲ့မြန်မာနိုင်ငံသားတွေဟာနယ်စပ်ဂိတ်မပိတ်ခင်နေရပြန်ကြဖို့စိုင်းပြင်းနေတာကိုတွေ့နေရပါတယ်။ဖွံ့ဖြိုးမှုနောက်ကြတဲ့မြန်မာနဲ့လာအိုနိုင်ငံတွေကတော့ဗိုင်းရပ်စ်ပိုကူးစက်မှုမရှိဘူးလို့အာဏာပိုင်တွေအခိုင်အမာပြောဆိုမှုပေါ်မှာတန်တရားတွေတိုးလာနေပြီးထိရှာမခံတဲ့စီးပွားရေးအခြေအနေနဲ့ခက်မမီတော့တဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်အဟောင်းတွေပေါ်မှာလည်းစိုးရိမ်စိတ်တွေတိုးလာနေတာဖြစ်ပါတယ်။